တွန်းသူရင်ခင်ရကျွန်တော်ဒီကနေ့ရှင်းနေကြတာကတော့မြန်မာနဲ့အာဆီယံအကြားဖြစ်နေတဲ့ပြဿနာပါပဲတကယ်တော့ကျွန်တော်ပထမစဉ်းစားတာကတော့မြန်မာဟာအာဆီယံကနှုတ်ထွက်မလားဆိုပြီးတော့စဉ်းစားပါတယ်ဒါပေမဲ့လည်းအာဆီယံထဲမှာလည်းပဲမြန်မာကိုထုတ်ပစ်ခြင်းနဲ့အစိပ်ပိုင်းတချို့ရှိနေတယ်တော့ကျွန်တော်မေးတဲ့မိကွန်းဟာမြန်မာဟာအာဆီယံကနှုတ်ထွက်မလားဆိုတာထက်မြန်မာနဲ့အာဆီယံဦးစားကွဲတော့မလားဆိုတဲ့သဘောမျိုးဖြစ်ပါတယ်။ဒါပေမဲ့ပထမဆုံးကတော့မြန်မာဟာအာဆီယံကနှုတ်ထွက်မယ်ဆိုတဲ့သတင်းအနှံတချို့လည်းမြန်မာပြည်တွင်းကနေကြားနေရပါတယ်။ဆိုတော့အဲ့ဒီဟာဘယ်လောက်ဖြစ်နိုင်တယ်လဲ။တကယ်ကထွက်နိုင်ကြဆိုတော့ပထမဆုံးပြောပါခင်ဗျာ
။ဟုတ်ကဲ့။ကျွန်တော်မြင်တော့သဘောထားတင်းမာတဲ့သူတွေလည်းရှိပါတယ်။အထူးသဖြင့်တော့နိုင်ငံသားဝင်ကြီးဌာနအပိုင်းကသဘောထားတင်းမာတဲ့သူတွေရှိတယ်။နောက်တစ်ခါတချို့အကြံပေးနေတဲ့သူတွေလည်းကြည့်ရသူတို့ကကုလသမဂ္ဂနဲ့ပတ်သက်လို့လည်းတင်းနေမှာဆောင်းပါးတွေရေးကြတာတွေရှိတယ်။အဲ့ဒါအပြင်မှာနောက်တစ်ခါအခုအင်ဒိုနီးရှားကအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာရင်ဖိအားတွေပေးလာရင်နှုတ်ထွက်ဖို့ဆိုတဲ့အသံမျိုးတွေလည်းဖြစ်တယ်။ဖြစ်တော့ကျွန်တော်မြင်လာတော့ဟိုဒီအာဆီယံကဘလောက်ပဲအရေးပါသည်ဖြစ်စီမပါသည်ဖြစ်စီပေါ့ကျွန်တော်တို့ရဲ့ဒေသဆိုင်ရာအဖွဲ့ကြီးဖြစ်တော့နှုတ်မထွက်သင့်ဘူးလို့ထင်ပါတယ်။နောက်တစ်ခုကကျတော့အခုလောလောဆယ်ကမ်ဘောဒီးယားကပူပြီးတော့စာနာမှုပေးနိုင်တယ်ပူနားလည်နိုင်တယ်လို့ယူဆတဲ့အချိန်မှာကမ်ဘောဒီးယားလက်ရှိဥက္ကဋ္ဌဖြစ်နေတဲ့အချိန်မှာအခွင့်အကောင်းယူသင့်တယ်လို့လည်းထင်ပါတယ်ခင
်ဗျအာဆီယံပေါ်မှာသဘောထားယူဆနှမျိုးဖြစ်နေတာပေါ့အဲ့ဒါဘယ်ဘက်ကအာသာနိုင်တယ်ထင်ပါလဲ
ကျွန်တော်ကတော့မြင်တာကဟို realist ပေါ့နော်လက်တွေ့ကြတဲ့အုပ်စုကပဲအနိုင်ရမယ်လို့ထင်ပါတယ်ကျွန်တော်တို့ဟိုဒေသဆိုင်ရာကိစ္စတွေလည်းပြစ်ပယ်လို့မရနိုင်ပါဘူးနောက်တစ်ခုကအာဆီယံကကျွန်တော်တို့အသုံးမချဘူးဆိုရင်တော့မှကမ္ဘာကြီးကိုဆက်ဆံမှုနောက်ထပ်တကားပေါ့ပေါ့ဒါမဲ့လက်တွေ့အနေထားမှာတော့ဒီစစ်ကောင်စီဥက္ကဋ္ဌကအစည်းအဝေးတွေတက်ခွင့်မရဘူးပေါ့ဆိုတော့ကျန်တဲ့ဝန်ကြီးတွေကတော့သူတို့သက်ဆိုင်ရာအစည်းအဝေးတွေသွားနေကြပါတယ်ဆိုတော့ကျွန်တော်မြင်တာကတော့လက်ရှိပူပေါင်းဆက်ဆံရေးအခြေအနေကိုဆက်ထားတာပဲကောင်းတယ်လို့ထင်ပါတယ
်မြန်မာစစ်တပ်ကတခါတုန်းကလည်းပဲစေအုပ်ချုပ်ရေးကာလတုန်းကလည်းပဲနှစ်ပေါင်းများစွာအာဆီယံထဲမှာမဝင်ပဲနေခဲ့တာပဲ98မှကြာစားတော့မှဝင်တယ်အဲ့ဒီမှာလည်းပဲအာဆီယံဘက်ကလက်ခံတာကလည်းအဓိကစဉ်းစားချက်တစ်ခုပေါ့လေသူတို့ကလက်မခံရင်တရုတ်ရင်ခွင်ထဲကိုပိုရောက်သွားမယ်ဆိုတော့စဉ်းစားချက်နဲ့မြန်မာကိုအာဆီယံထဲမှာဆွဲထက်ထားဖို့လူရဲလို့တွေးခဲ့ကြတယ်လို့တချို့တွေးရပါတယ်ဆိုတော့အခုကမြန်မာနိုင်ငံဟာအာဆီယံကနှုတ်ထွက်မယ်ဆိုရင်သူကတရုတ်ဘက်ကိုပိုရောက်သွားနိုင်လားတရုတ်ကိုပိုအကူနိုင်လို့လားဥက္ကမအာဆီယံကထွဲအောင်သူကနိုင်ငံတကာအခင်းကျင်းမှာ
ဟုတ်ကဲ့အခုချိန်မှာတော့ကြည့်ရတာလေဟိုတရုတ်ထက်စာရင်ရုရှားနဲ့ပိုပြီးတော့ဆက်ဆံရေးနီးစင်တဲ့ပုံမျိုးတော့ဖြစ်တယ်ကျွန်တော်ထင်ပါတယ်နော်ဟိုအာဆီယံဘက်အပိုင်းကိုကြည့်ရတဲ့အခါကျတော့အာဆီယံမှာကျွန်တော်တို့ဟို community လို့ခေါ်တဲ့အစိုက်ဝန်းတွေရှိပါတယ် economic community နောက်တစ်ခါကျွန်တော်တို့ဒီ security community နောက်တစ်ခါ social ပေါ့စသဖြင့်ရှိတဲ့အခါကျတော့အဲ့ဒီအစည်းအဝေးတွေမှာတော့အခုချိန်ထိတက်တက်ကြွကြွလှုပ်ရှားနေတယ်လို့တွေ့ပါတယ်နော်နောက်တစ်ခါ RCEP လို့ခေါ်တဲ့ကျွန်တော်တို့စီးပွားရေးဆိုင်ရာဒီပူးပေါင်းဆောင်ရွက်မှုပေါ့နော်ဒါတွေလည်းရှိတဲ့အခါကျတော့ကျွန်တော်မြင်တဲ့တုတ်ထွက်မယ်ဆိုရင်ကျွန်တော်တို့အခွင့်အရေးနင့်နာစရာတွေအများကြီးအကြောင်းရှိတယ်လို့ထင်ပါတယ
်ဆိုတော့နှုတ်မထွက်ရင်မြန်မာကအာဆီယံရဲ့ဖြစ်စီကျင်တာကိုလုံးဝလက်မခံဘူးခေါင်းမာမာနဲ့တင်းခံနေရဲဆိုတော့ဘယ်လိုဆက်သွားကြမလဲအာဆီယံဘက်ကဘယ်လိုစဉ်းစားလာမလဲဤတော့
အာဆီယံကိုနိုင်ကလည်း never united ပေါ့နော်ဘယ်ခါကမှစီးလုံးညီညွတ်မှုမရှိပါဘူးဆိုတော့အဲ့တော့အာဆီယံထဲမှာဟိုမြန်မာကိုနဲ့သင့်မြတ်ပြီးတော့ပူးပေါင်းလုပ်ချင်တဲ့အုပ်စုတွေရှိပါတယ်ကမ်ဘောဒီးယားတို့ထိုင်းနဲ့ဗီယက်နမ်တို့ကဒီထဲပါပါလိမ့်မယ်။အဲသဘောထားတင်းမာတာအဓိကအဖြစ်တော့မလေးရှားကပါတယ်၊စင်ကာပူလည်းတစ်ခါတလေဝေဖန်တာတွေရှိပါတယ်။အင်ဒိုနီးရှားလည်းဟိုသေချာတော့မပြောနိုင်ဘူးခင်ဗျ။အဲ့တော့အဲ့လိုအနေထားမှာဒီအာဆီယံထဲမှာဟိုကမြန်မာကိုဘယ်လိုလုပ်ရမလဲဆိုတာညှိနှိုင်းလို့မရတဲ့အခြေအနေမျိုးရှိပါတယ်။အဲ့တော့နောက်တစ်ခါပြဿနာကလည်းဒီအမေရိကန်ပေါ့နော်။အမေရိကန်ကဒီအာဆီယံကိုအဆုံးချပြီးတော့ဘာခေါ်မလဲမြန်မာကိုဖိအားပေးလာတဲ့စာရင်သူကတရုတ်ကိုပို့ပြီးတော့ geopolitics ပေါ့ကျွန်တော်တို့ပထဝီနိုင်ငံကြီးကစားတဲ့သဘောမျိုးပါတော့အာဆီယံထဲမှာလည်းဘယ်တော့မှဟိုကျွန်တော်တို့ညီညွတ်တဲ့သဘောထားမျိုးရလာဖို့ကခက်တယ်လို့ထင်ပါတယ်ခင်ဗျအဲ့တော့ကျွန်တော်မြင်တော့ဒီတိုင်းပဲဆက်သွားနေအောင်လို့ထင်ပါတယ
်အချို့ကစုံသက်ကြတယ်တလောရုံကပဲပမခစီတီနန်ရေးတာဆောင်းပါးတစ်ခုကိုကျွန်တော်ဖတ်ရတယ်အာဆီယံဟာအရင်ကအာဆီယံမျိုးမဟုတ်တော့ဘူးခုနပြောတဲ့ community လည်းပဲအားလုံးညီညွတ်တဲ့ community ဖြစ်ဖို့ဆိုတာမဖြစ်နိုင်တော့ဘူးမြန်မာကိစ္စမှာလည်းသူတို့ပြဿနာသဘောထားကွဲကြတယ်။နောက်ထပ်ယူကရိန်းကိစ္စမှာလည်းပဲသူတို့သဘောထားကွဲကြတယ်။အဲ့လိုသဘောထားကွဲတဲ့ကိစ္စတွေအများကြီးရှိလာတော့အာဆီယံကိုနှိုက်ကြလည်းပဲအဲ့လိုတပေါင်းတစုရဲ့လှုပ်ဖို့ဆိုတာထက်အုပ်စုလိုက်သူစန္ဒနဲ့သူလုံးဝဖြစ်မယ်။ဒါမှမဟုတ်ရင်အာဆီယံဟာ ပြဿနာ တစ်ခု ထဲ မှာ ထစ် နေ ပြီး တော့ ရှင်း မတွေ့ နိုင် ပဲ ဖြစ် မယ် လို့ လည်း သုံးသပ် ပါတယ် အဲ့ဟာ ကောင်း သူ ငယ် ဖမ်း မိ တယ် မယ် ဘယ်လို သဘာဝ ရတယ်
ဆို ဟုတ်ပါ တယ် ဟုတ် ပါ တယ် ဟို သူ ဆွေး နွေး တဲ့ အချက် က တော့ ကျွန်တော် ထင်တာ မှန် မယ် လို့ ထင် ပါ တယ် ဒီနေ့ ဟို ကဘာ ခင်း ချင်း မှာ လည်း ကျွန်တော် တို့ ဟို ပထဝီ နိုင်ငံ ရေး တင်းမာ မှု တွေ ရှိ တယ် တခြား အခြေအနေ တွေ မှာ ဖြစ် တော့ ASEAN နဲ့ မှာ လည်း ဒီ ကိစ္စ တွေ ပေါ် မှာ အမြဲ တမ်း သဘော ထား တညီ ခဲ့ ရ ဖို့ ခက် ပါ တယ်
not who am မြန်မာ နိုင်ငံ ရဲ့ နိုင်ငံ ကြ ရေး ဝါဒ ပေါ် တယ် ဟို ဘို့ နေဝင် အနာ သိမ့် ပြီး ကြတဲ့ အတိုင်း ပြည် ဟာ isolation ပေါ် နိုင်ငံ တကာ နဲ့ ဝင် ဆက် ဖို့ သူ အများကြီး ဆောင် ကျင် ခဲ့ တယ် ဘယ်မ လိုက် ဝါဒ ကို တိတိ ကြကြ ကျင် သုံး ခဲ့ တယ် သူ ဟာ လွတ်လွတ်လပ်လပ် သိမ့် နေ ခြင်း တယ် ဘယ်မ လိုက် က တော့ မှာ နှုတ် ထွက် ခဲ့ တာ ပဲ ဘယ်မ လိုက် အဖွဲ့ ဟာ နည်းနည်း တစ်ဖက် ရင်း သွား ပြီး ဆို ပြီး တော့ ကျူဝါ မှာ လုတ် တဲ့ အချိန် မှာ နှုတ် ထွက် ခဲ့ တယ် ထင် ပါ တယ် ဆို တော့ အခု နောက် ပိုင်း 98 မတိုင်ခင် ပဝန်ညင် မှာ တော့ သူ ဟာ isolation policy တဲ့ insulation policy နိုင်ငံ တကာ အစိုင်းဝိုင်း ကြားထဲ မှာ ဝင်ပြီး အကာအကွယ် လိုချင် တဲ့ သဘော မျိုး တွေး ခဲ့ ရ ပါတယ် ဆို တော့ အခု မြန်မာ နိုင်ငံ ရဲ့ ASEAN နဲ့ ဆက်ဆံ ရေး တင်း မာလာ တဲ့ အခါ ကျ တော့ သူ ရဲ့ နိုင်ငံ ကြ ရေး ဝါဒ ကခုန isolation ပြန် သွား မာလာ တိကျ အထူးကျန် နေ ဖို့ မြန် ပြန် ပြီး စဉ်းစား လာ နိုင် သလား အဲ့ဒါ လည်း ကျွန်တော် တွေး မိ
ဟုတ်ကဲ့ ဟို ခုနဦးကျော်ဆန်သာ ပြောသလို ဆိုရင် ကျွန်တော် ထင်တာတော့ insulation ပေါ့ နော် ရုရှား နဲ့ နီးကအောင် နေ ပြီးတော့ အကာအကွယ် ယူချင် တဲ့ သဘော မျိုး လည်း ရှိ နိုင် ပါတယ် တော့ အခု ဖြစ် နေ တဲ့ ရေနံ လောင်စာ အခက်အခဲ နောက်တခါ ကျွန်တော် တို့ ကြံ တဲ့ PR တွေ ပေါ် မှာ သတို့ သက်သာရာ သက်သာကြောင်း ပေါ့ နော် အဲ့တော့ တရုတ် နိုင်ငံ ဘက် က ကြတော့ လက်ရှိ ဒီ စစ်ကောင်စီ ရဲ့ သိမ့် နီး ရဲ့ အနေအထား မျိုး တော့ ကျွန်တော် တို့ မတွေ့ဘူး ပေါ့ အဲ့ဒါ အဲ့လို အနေအထား မှာ တော့ ကျွန်တော် မြင်တာ normalization ပေါ့ ပုံမှန် ဖြစ် ရေး ကို ပြန် သွား တင် တယ် လို့ ထင် ပါတယ် ဥသိစိတ် ကာလာ တုန်း က လည်း သတို့ အစုက ပတ်သက် လာ ပြီး တဲ့ နောက် မှာ normalization ဆို ပြီး တော့ အနောက် နိုင်ငံ တွေ နဲ့ ပြည်လ အောင် လုပ် တဲ့ ကိစ္စ တွေ ဆို တာ တွေ က ကျွန်တော် ထင် တယ် ဟို ကျွန်တော် တို့ နိုင်ငံ ရဲ့ အနာဂတ် ရော စီးပွား ရေး ရော ကျန် တဲ့ အကျိုး စီးပွား တွေ အတွက် ပါ အရေး ကြီး တယ် လို့ ထင် ပါတယ် ခင်ဗျ
ဟုတ်ကဲ့ ကျွန်တော် က ဖြစ် သင့် တာ တွေ ပေါ့ တကယ် တော့ လက် တွေ့ မှာ ရော တကယ် စစ်တွေ့ နိုင် ရမလား အဲ့ တော့ ASEAN က ရော အလျှော့ ပေး မလား သူတို့ ရဲ့ မူငါ ချက် တဲ့ ဒေါက်တာ ဆန်း စု နဲ့ တွေ့ ခွင့် တောင်း တယ် စစ်ကောင် စီ က အရန် ဆွေး မယ် ထင် ပါတယ် ဆို တော့ အဲ့ဒါ ကို လိုက် ပြော မလား နောက် စစ်ကောင် စီ က မကြ ခင် လုပ် လာ မယ် ဆို တော့ ရွေးကောက် ပွဲ ကို ASEAN က အသိအမှတ် ပြု ထောက် ခံ ပါ မလား အဲ့ဒါ လည်း စဉ်းစား စရာ ရှိ တယ် တကယ် လို့ အဲ့ ဟာ ကို လက် မခံ ခဲ့ ဘူး ဆို ရင် တော့ ဘယ်လို စစ် တိုး ကြ မလား ဤော
ကျွန်တော် ထင် တာ ပေါ့ နော် ကျွန်တော် ထင် တာ က ASEAN က လက်ရှိ consensus ငါးချက် ကို ပြန် ပြီး တော့ revise လုပ် တာ မျိုး ပြန် ပြီး ပြန် လဲ ပြင်ဆင် ချော့ တာ မျိုး ပေါ့ ဒါ မျိုး လည်း ဖြစ် နိုင် တယ် ထင် ပါတယ် ဆိုတော့တစ်ဖက်မှာကြတော့လေဒေါက်တာဆန်းစုကြည်နဲ့အခုချိန်မှာဒီကမ္ဘောဒီးယားဝန်ကြီးချုပ်နဲ့ပြေးတွေ့လို့ရှိရင်ဒါကကျွန်တော်ထင်တယ်အခွင့်ကောင်းလို့ထင်တယ်။နော်ဒေါက်တာဆန်းစုကြည်ရဲ့ကတ်ကအခုချိန်ကြီးကအရေးပါနေတယ်လို့ယူဆပါတယ်။နောက်တစ်ခုကကြတော့ဒီလိုပြေးတွေ့ခြင်းအဖြစ်တစ်ဖက်မှာနိုင်ငံတကာဖိအားတွေညော့သွားနိုင်တယ်လို့တစ်ဖက်မှာလည်းကျွန်တော်တို့လာမယ့်ရွေးကောက်ပွဲကိစ္စကိုထောက်ခံမှုအခြေအနေတွေကအများကြီးဖြစ်လာနိုင်တယ်။
So ASEAN ဘက်ကတော့ဘာ shop ပြနိုင်မလဲ။အပြင်အခုကကမ္ဘောဒီးယားပေါ့အခုသာသူကတော့အစကတည်းကသူကိုနိုင်ကလည်းပဲတိတ်မထူးဘူးလို့လူတွေကပြောနေကြတော့သူကတော့ဖြစ်နိုင်တယ်ပေါ့လေ။စစ်ကောင်စီကသူတို့လက်ခံနေတဲ့သင်းမြောင်သူတို့နီးမျိုးစုံစူးစမ်းခြင်း။ဒါပေမဲ့အင်ဒိုနီးရှားဥက္ကဋ္ဌဖြစ်လာတဲ့အခါမှာအဲ့ဒီသဘောမျိုးထားနိုင်မှာမလား။ဟ
ိုကျွန်တော်မြင်တာတော့ ASEAN ဘက်ကအပြုတ်သဘောနဲ့ဟိုချင်းကတ်တဲ့ပုံစံမျိုးတွေလည်းပြန်ပြီးတော့ဟိုစဉ်းစားကောင်းစဉ်းစားလာနိုင်မှာ။နောက်တစ်ခုကအင်ဒိုနီးရှားဥက္ကဋ္ဌဖြစ်လို့ရှိရင်ဘယ်လို position မျိုးယူမယ်ပေါ့နော်ဘယ်လိုရည်တည်ချက်မျိုးလုပ်မယ်ဆိုတာတော့ပြောဖို့ခက်သေးတဲ့အနေထားပါပဲဆိုတော့အဲ့တော့ကျွန်တော်မြင်တာတော့ဒေသတွင်းမှာကျွန်တော်တို့နိုင်ငံအခြေအနေကတော့ a lost cause ပေါ့နော်နိုင်ငံတွေတော်တော်များများကဟိုစိတ်ပြက်လက်ပြက်အနေထားလည်းရှိပါတယ်တော့တစ်ဖက်မှာကြတော့လေဟိုမဖြစ်သာလို့ဆက်ဆံနေရတဲ့ပုံစံမျိုးလည်းရှိပါတယ်ဆိုတော့ဒီလိုပဲအကြတဲ့နဲ့ဆက်သွားမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆိုတကယ်လို့အဆိုးဆုံးဖြစ်လာပြီးမြန်မာနိုင်ငံဟာအာဆီယံပြင်ပကိုကြောက်သွားတဲ့ဆိုသည့်တိုင်အာဆီယံနိုင်ငံတွေဟာမြန်မာနဲ့တိတိဆက်ဆံမှုမလုပ်ခွင့်နဲ့ပဲဖြစ်မလဲမြန်မာနိုင်ငံရဲ့ပြဿနာကဒေသကိုရိုက်ခတ်နေတာတို့ဘာလို့အများကြီးပေါ်နေတခါစီးပွားရေးကိစ္စအဲ့လိုကိစ္စတွေရှိနေတော့အာဆီယံကနဲ့မြန်မာနဲ့လုံးဝမခေါ်မပြောနေလို့ဖြစ်ပါမလားဗျာတကယ်လို့အာဆီယံအဖွဲ့ဝင်မဟုတ်သည့်တိုင်အောင်နောက်ဆုံးအဆိုးဆုံးစဉ်းစားကြည့်ရပါလိမ့်ဘယ်လိုဆက်သွားနိုင်မလဲ
ဟုတ်ကဲ့ကျွန်တော်မြင်တာတော့အာဆီယံကမြန်မာကိုထုတ်ပြဖို့ဆိုတာတော်တော်မဖြစ်နိုင်ပါဘူး။နော်မြန်မာဘက်ကနှုတ်ထွက်တယ်ဆိုရင်တော့အတော်မိုက်မဲရကြတဲ့လုံရပဲဖြစ်ပါလိမ့်မယ်။နော်တကယ်လို့အရှိုးဆုံးအခြေအနေဖြစ်ခဲ့တော့မှကျွန်တော်တို့ကဟိုနိုင်ငံတကာနဲ့ဆက်ဆံရေးလိုပါတယ်။တကားပိတ်ပြီးတော့ဒီ isolation နေလို့မရပါဘူး။ဆိုတော့ဒီကြားထဲမှာတချို့ပူးပေါင်းဆောင်ရွက်မှုတွေရှိတယ်။ GMS တို့ကျွန်တော်တို့လမ်းချမ်းမဲခေါင် ူအောင်ဆောင်ရည်ကိစ္စတွေရှိပါတယ်ဒါပေမဲ့ဒါကလည်းကျွန်တော်ထင်တယ်လုံလောက်တဲ့ကိစ္စမဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်တခုဖြည့်ဆွဲမေးချင်တာကအခု
လို့ထင်ပါတ
ယ်အန်ယူဂျီကိုလေးနဲ့ထားဆက်ဆံနေတဲ့အာဆီယံနိုင်ငံတွေသဘောထားတွေ့ရပါတယ်ဆိုတော့ ICJ ကိစ္စမှာလည်းပဲမြန်မာနိုင်ငံကိုကူစားပြုဖို့ကိစ္စစစ်ကောင်စီနဲ့အပြိုင်NUG ကလည်းကြိုးစားခဲ့တာတွေ့ရပါတယ်ဆိုတော့အခုအာဆီယံနဲ့စစ်ကောင်စီဆက်ဆံရေးမပြေလည်တဲ့အခါမှာပေါ့ NUG ရဲ့အခန့်ကဏ္ဍဘယ်လိုဖြစ်လာနိုင်လဲထင်ပါလဲ
လက်ရှိအနေအထားတော့ဟိုကျွန်တော်ပြောဖို့ခက်ပါတယ်ဒါပေမဲ့ဟိုလက်ရှိအနေအထားထိကတော့ဒီ NUG ကို alternative for အခြားရွေးချယ်စရာအစားထိုးစရာအစိုးရတရားလို့ကျွန်တော်ထင်တယ်မြင်တာတော့အားနည်းသေးတယ်